မင်္ဂလာပါခင်ဗျာအခုမှမမသားသားစကားများအစီအစဉ်မှာတပတ်အတွင်းပြောဆိုကြတဲ့စကားတွေထဲကသတိထားမိတဲ့စကားတချို့ကိုကောက်နှုတ်တင်ပြမှာဖြစ်ပါတယ်ပြည်သူတွေရွေးချယ်တဲ့ရွေးကောက်ပွဲရလာတဲ့အတိုင်းလက်ခံမယ်လို့တမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောလိုက်ပါတယ်ကာကွယ်ဦးစီးချုပ်ကြီးရုံးမှာရှိတဲ့နေပြည်တော်ဇေယျသတိမြို့နယ်ကအနော်ထာမဲယုံအမှတ်၁မှာနိုဝင်ဘာ၈ရက်နေ့ကလာပြီးတော့မဲပေးစဉ်သတင်းတောက်တူကရွေးကောက်ပွဲမှာအတိုက်ခံပါတီဖြစ်တဲ့ NLD ပါတီအနိုင်ရမယ်ဆိုရင်ဘလို့သဘောထားမလဲလို့မေးမြန်းရမှာဗိုလ်ချုပ်မှုကြီးမေအောင်လိုင်ကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
်ရုပ်ကပ်ပွဲရလတ်ကိုလက်ခံလုပ်တာပေါ့ဘလို့ပဲဖြစ်ဖြစ်ပေါ့ UEC ကနေပြီးတော့မှဒါရုပ်ကပ်ပွဲရလတ်ချိန်ညာလိုက်ပြီဆိုရင်ဒါလက်ခံမှာဒါဟိုဘယ်ဘလို့ပဲဖြစ်ဖြစ်လက်ခံရှုံးနေတယ်လက်ခံမှာနန်းတို့လက်ခံမှာဒါနိုင်ငံဒီမိုကရေစီနိုင်ငံမှာဒါ practice တခုပါတယ်ဒါကိုလက်မခံဘူးဆိုလို့ရှိရင်တော့ပြဿနာတွေတက်လာမှာပေါ့အဲ့ကြရင်တော့သူအုပ်ချုပ်ရေးအဖွဲ့အစည်းတွေလုပ်တဲ့စနစ်တွေအကုန်လုံးရှိပါသူကသူထိမ့်သိမ့်ပါလိမ့်မယ်တမရုံနေနေရတော့သူ့ရဲ့ဥပဒေကဆွမ်းဖို့ရှိလာတဲ့ခါကြမှသာတမရုံကလည်းဝင်လို့ကျန်တဲ့ချင်းတော့ကျွန်တော်ဘာမှပါစရာကြောင်းလည်းမရှိဘူးကျွန်တော်အကုန်လုံးဒီတိုင်းပဲစီစဉ်ထားပါတယ
်ဘူဂျမူကြီးမေးအောင်လိုက်ပြောတာဖြစ်ပါတယ်အစိုးရအနေနဲ့ပြည်သူလူထုရဲ့ဆုံးဖြတ်ချက်ကိုလက်ခံရမှာဖြစ်တယ်လို့တမရုံဦးသိန်းစင်ကပြောလိုက်ပါတယ်နိုဝင်ဘာ၈ရက်နေ့မဲပေးဖို့တန်းစီနေစဉ်ရွေးကောက်ပွဲအနိုင်မရခဲ့ရင်ဘာလုပ်မလဲလို့မေးခွန်းကိုဖြေကြားရမှာတမရုံဦးသိန်းစင်ကအခုလိုဖြေလိုက်တာဖြစ်ပါတယ်
မနိုင်ဘူးဆိုရင်လည်းမနိုင်တဲ့အတိုင်းပဲပဲပဲ။ဟုတ်တယ်။ဘာကပြောတယ်မိန်ကုန်းထဲမှာလည်းပါပါတယ်ခုနကောက်လားလား။ဘာဖြစ်ပြည်သူရဲ့မဲဆန္ဒရှင်ရဲ့ဆုံးဖြတ်ချက်ကိုလက်ခံမှာပေါ့အားလုံးခုနကောက်နော်
။ဒါတော့တမန်တော်ဦးသိန်းစိန်ဖြေသွားတာပါခင်ဗျာ။တရားဝင်ရလတ်တွေမထွက်သေးပေမဲ့လို့ရွေးကောက်ပွဲကိုနိုင်ခဲ့ပြီလို့ယူဆကြောင်းရှုံးတဲ့သူကတတိရှိဖို့နဲ့အိမ်တွေရှိဖို့လိုအပ်တယ်လို့နိုင်တဲ့သူကလည်းစိတ်ကိုနှိမ်ချပြီးသဘောထားကြည့်ဖို့လိုတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောလိုက်ပါတယ်။နိုဝင်ဘာ9ရက်နေ့ကရွေးကောက်ပွဲပြီးပထမဆုံးအကြိမ်ဖြစ်ရွှေကုန်းတိုင်းဌာနချုပ်ဘော်ကနေလာရောက်အားပေးကြတဲ့သူတွေကိုပြောကြရမှာဒေါ်ဆန်းစုကြည်ကအခုလိုပြောရတာဖြစ်ပါတယ
်။ရှုံးတဲ့လူများဟာတတိရှိရှိအိန္ဒိယရှိရှိနဲ့ရှုံးနိုင်ရသလိုနိုင်တဲ့လူများဟာကိုယ်စိတ်ကိုနှိမ့်ချပြီးတော့အင်တာမသဘောထားကြီးစွာနဲ့အနိုင်ကိုရင်ဆိုင်ပါတကယ်အောင်နိုင်သူတွေဖြစ်ပါပ
ါ။ဒေါ်ဆန်းစုကြည်ပြောတော့တာပါခင်ဗျာ။ရွေးကောက်ပွဲပြီးဒိုင်လူကြီးကနိုင်တဲ့သူကိုနိုင်တဲ့အထိမ်းအမှတ်ဖြင့်လက်မြောက်ဂုဏ်ပြုပေးရပေမလို့ဒိုင်မာလဲဒိုင်ရဒိုင်ချက်တွေနဲ့ကြံခဲ့ကြောင်းပြောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရပြောလိုက်ပါတယ်။နိုဝင်ဘာ17ရက်နေ့ကသတင်းစာရှင်းလင်းပွဲမှာနိုင်ငံရေးပါတီတွေကမဲဆင်းနေမှန်ကန်မှုရှိသေးတဲ့ပူးပေါင်းဆောင်ရွက်မှုမရှိတဲ့အပြင်ဝေဖန်တိုက်ခိုက်တာတွေရှိတာနဲ့ပတ်သက်လို့ကာတွန်းတစ်ပုဒ်ကိုကိုးကားပြီးနေပြည်တော်ရွေးကောက်ပွဲကော်မရှင်ရုံးသတင်းမီဒီယာစင်တာမှာဥက္ကဋ္ဌဦးတင်ရအခုလိုပြောလိုက်တာဖြစ်ပါတယ
်။ကျွန်တော်ကတော့တနေ့ရက်လည်းကျွန်တော်ကာတွန်းတို့တော့ခေါင်းတော့မှဆွဲလိုက်ပါလေ။ဟောရွေးကောက်ပွဲကြီးတော့ပြီးသွားပါပြီ။နော်။ရွေးကောက်ပွဲကြီးပြီးတဲ့ခါကျတော့နိုင်တဲ့သူတော့ဒန်လူကြီးဆိုတော့လက်မြောက်ပေးရမှာ။သို့တော်လည်းလက်မြောက်ပေးနေတဲ့ဒီအနိုင်ဝပြနေဒန်လူကြီးကတော့အဲဒန်ချက်ကြီးအများကြီးနဲ့ဖူးနေရောင်းနေပလတ်စတာတွေပြတ်ထားအများကြီးနဲ့ဆိုတော့ကာတွန်းကြီးတစ်ခုကျွန်တော်ခေါင်းတော့မှထွက်လာပါလေ။အဲတော့ကျွန်တော်ဘက်ကတော့နော်အဆောင်ကိုကြိုးစားပါလေ။ဘာပဲဖြစ်ဖြစ်ကျွန်စီတန်းလည်းလုပ်ပါလေ။နော်။အဲတချို့ကလည်းကျွန်တော်ကတော့ဟောဒီလူတွေအူရီမဒီပဲနဲ့စိတ်ထင်ရည်ပြောနေပါလားဆိုပြီးတော့ဒါကျွန်တော်ကတော့သူတို့စားကျွန်တော်ကသနာသနာမိပါတယ
်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ပြောတော့တာဖြစ်ပါတယ်ခင်ဗျာရွေးကောက်ပွဲရလတ်ကိုအစိုးရနဲ့တပ်မတော်ကလက်ခံသွားမှာဖြစ်ပြီးရွေးကောက်ပွဲဆိုင်ရာလုပ်ငန်းတွေပြီးဆုံးချိန်မှာနှစ်ဖက်ညှိနှိုင်းဆောင်ရွက်သွားမယ်လို့သမရပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောလိုက်ပါတယ်နိုဝင်ဘာ17ရက်နေ့ကဒေါ်အောင်ဆန်းစုကြည်ကသမရဦးသိန်းစိန်လွတ်တော်နာရကသူရဥွှေမန်တမရခါခွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်တို့နဲ့တွေ့ဆုံဆွေးနွေးလို့ကြောင်းစာရေးမြစ်တာရက်ခန္ဓာနဲ့ပတ်သက်လို့မေးမြန်းရမှာအခုလိုပြောလိုက်တာဖြစ်ပါတယ
်။လောလောဆယ်တော့ကျွန်တော်တို့ဒီနေ့မှာအကြောင်းပြန်ကြားထားတာကတော့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာလှုံ့ဆော်တုံ့ပြန်ပြီးပြီဆိုတဲ့အချိန်မှာကျွန်တော်တို့တွေ့ဆုံနိုင်ရေးအတွက်ညှိနှိုင်းဆောင်ရွက်ပါမယ်လို့အကြောင်းပြန်ထားပါတယ်။နောက်ရလဒ်တွေထွက်လာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကရလဒ်တွေပေါ်မူတည်ပြီးတော့မှတမရာကြီးနဲ့ရောင်းဆန်းစုကြာမှာပြန်လည်ညှိနှိုင်းမယ်လို့ပဲကျွန်တော်နားလည်ပါတယ်။
ဒီလူတို့ကအပြောင်းလဲကိုအလွန်လိုလားနေပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ခေါင်းဆောင်မှုကိုယုံကြည်အားကိုးလာတဲ့အတွက်ရွေးကောက်ပွဲမှာ NLD ပါတီအပြတ်သက်အနိုင်ရခဲ့တာပါလို့ပါတီနာယကသူရဥတင်ဦးကပြောလိုက်ပါတယ် RFA နဲ့တီးသန့်တွေ့ဆုံမေးမြန်းရမှာဥတင်ဦးကအခုလိုပြောလိုက်တာ
ပါဗိုလ်ချုပ်အောင်ဆန်းရဲ့နှစ်တရာပြည့်နယ်လဲလာပြီးတိုက်တယ်နောက်ပြီးတော့ဗိုလ်ချုပ်အောင်ဆန်းတမိရလဲခေါင်းဆောင်နေဆိုတော့သူကအတွေ့အကြုံတွေသိပြီးတော့ရှိလာတဲ့အတွက်သူ့ရဲ့နိုင်ငံရေးတစ်ခါတဲ့ဘာကလည်းမြင့်လာတာဟုတ်ရဲ့အဲ့ဒီအစီအနေတကြောင်နောက်ပြည်သူလူတွေကလည်းပဲအင်မတန်ကိုပဲပြောလဲခြင်းနဲ့လိုလာပြီးတော့သူ့ရဲ့ခေါင်းဆောင်ကိုအားကိုးလာတာအပြင်အဓိကအင်အားတော့ပြည်သူလူတွေရဲ့အင်အားပဲ
NLD ပါတီနာယကသူရဥတင်ကိုပြောတော့တာဖြစ်ပါတယ်မြန်မာနိုင်ငံရွေးကောက်ပွဲမှာအမေရိကန်သမ္မတဥဘာမာ
ကျန်းခိုင်ဖွံ့ဖြိုးရေးပါတီဘက်ကဝင်ရွေးခိုင်ရင်လည်းရှုံးမှာပါပဲလို့ကျန်းခိုင်ဖွံ့ဖြိုးရေးပါတီလွတ်တော်ကိုယ်စားလှယ်လောင်းတဲ့ကံကောင်းမြုံနဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဦးလာဆွေရပြောလိုက်ပါတယ်။အန်အယ်ဒီပါတီကအပြတ်အနိုင်ရပြီးတော့ကျန်းခိုင်ဖွံ့ဖြိုးရေးပါတီရှုံးနေခဲ့ရတဲ့ပတ်သက်လို့ ကျွန်တော်ခုနကဘီဘီစီနဲ့တူမှာပြောလိုက်တယ်။ESS ကစင်ဒရုံးညမာပြီးမှာစွက်ကတ်နေတယ်လို့ညမာပြည်သူလူစုကအောင်တော့ဒေါန်စုကြည်ယောဂါပေါ့လူစွက်ကတ်။ဘာကြောင့်ဆိုတော့ဒေါန်စုကြည်ဟာကလီယာဖြစ်တယ်ပေါ့နော်။ဒီပေါ်လစ်တစ်မှာသူကအကျင့်ပြတ်ချစားမှုတွေပါတွေစသဖြင့်သူကလောလောဆယ်တော့သူကအုပ်ချုပ်ရေးပိုင်းမှာမလုပ်ဘူးတော့ဗာဂျင်ဖြစ်နေတာပေါ့။ဒီဗာဂျင်ဖြစ်နေတာကိုလူတို့ကစိတ် ီအမှန်တကယ်မိသူပြင်လာစေကမူသူတို့ကထဲမှာပဲဆိုတဲ့သဘောနဲ့အဲဒီလိုလှုပ်သွားခြင်းဖြစ်ပါတယ်
ဒါတော့ဥလဆွေဖြေကြတော့တာဖြစ်ပါတယ်ရေကောက်ပွဲမှာ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အနိုင်ရလို့အစိုးရဖွဲ့နိုင်ခဲ့ရင်ပါတီကရွေးချယ်ခန့်အပ်တဲ့သမရဟာအခြေခံဥပဒေနဲ့ကိုက်ညီဖို့တတ်တတ်တာဖြစ်ပြီးပါတီဆုံးဖြတ်ချက်တွေနဲ့အညီလောက်ကန်ဆောင်ရွက်ရမှာဖြစ်တယ်လို့ဘာအခွင့်အာဏာမှမရှိကြောင်းဒေါ်အောင်ဆန်းစုကြည်ကပြောလိုက်ပါတယ်စင်ကာပူခြေဆိုင် CNA သတင်းဌာနနဲ့နိုဝင်ဘာ9ရက်နေ့ကတွေ့ဆုံမိမြန်ကမ်းမှာဒေါ်အောင်ဆန်းစုကြည်ကအခုလိုပြောလိုက်တာဖြစ်ပါတယ
် No we have to understand this perfectly well that he will have no authority that he will act in accordance with the decisions of the party
and area တင်မြောက်မဲ့သမရအနေနဲ့အခွင့်အာဏာရှိမှာမဟုတ်တဲ့အကြောင်းသူဟာပါတီခေါင်းဆောင်ဖြစ်တဲ့အတွက်ညွန်ကြားချက်အားလုံးဟာသူစီရလာမယ်ဆိုတာခန့်အပ်ခံရတဲ့သမရကနားလည်ရမယ်လို့တောင်းဆန်းစုကြည်ကပြောပါတယ်။ပါတီကခန့်တဲ့သမရကိုပါတီဆုံးဖြတ်ချက်နဲ့ဆောင်ရွက်စေတာဟာယုတ်တိကျတဲ့တခုတည်းသောနည်းလမ်းဖြစ်ကြောင်းဒီမိုကရေစီနိုင်ငံတိုင်းမှာအာဏာရပါတီရဲ့ခေါင်းဆောင်ကအစိုးရခေါင်းဆောင်ဖြစ်လာကြောင်းဒါကိုဖွဲ့စည်းပုံအခြေခံဥပဒေအရခုံးမပြုတ်ရင်ပုံမှန်စီပီးသားဒီမိုကရေစီနေ့တိုင်းဆက်လုပ်ကြရမှာဖြစ်ကြောင်းပြောပါတယ်။အခုတော့မှမှတ်တာစကားများအစီအစဉ်ရတော့လောက်ပါခင်ဗျာ။ကျေးဇူးနားဆင်ကြသူအားလုံးကိုအထူးကျေးဇူးတင်ပါတယ်။